တမန်ကြီးခင်ဗျာကျွန်တော်သိထားတာကတော့တမန်ကြီးဟာအင်ဂျီရောမှာသမရဥပမာရဲ့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဆိုင်ရာအထူးတန်တပန်တဦးဖြစ်တယ်ဆိုတာပါအခုတမန်ကြီးဒီကိုလာတာကလည်းမြန်မာနိုင်ငံကိုတခါကပေးအပ်ခဲ့မှုတဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအထူးရေးဦးစားပေးစနစ် Generalized System of Preferences GSP လို့ခေါ်တဲ့အဆင့်တန်းကိုအခုတခါပြန်ပြီးပေးအပ်ဖို့အဓိကတာဝန်အနေနဲ့လာတာလို့ကျွန်တော်နားလည်ထားပါတယ်မြန်မာနိုင်ငံကိုတခါက DGSP အဆင့်အတန်းကို1989ခုနှစ်အထိပြီးခဲ့ပူတယ်။အဲဒီနောက်အာရမလုံအားပေးခြင်းအပါအဝင်အလုံသမားရေးပြဿနာတွေကြောင့်ဒါကိုရုပ်သိမ်းခဲ့တယ်လို့တာမန်ကြီးကပြောပါတယ်။ဒါကြောင့်ကျွန်တော်ပထမဆုံးသိကျင်တာက1989ခုနှစ်အထိ DGSP အဆင့်အတန်းကိုပြီးခဲ့ပြီမဲ့လဲမြန်မာနိုင်ငံကနေအမေရိကန်ပြည်တော်စုကိုမေမေရရဘာမှတင်ပို့နိုင်ခဲ့တာမရှိခဲ့ပါဘူး။မြန်မာကျွန်းသစ်ဆိုတာနဲ့ကြောင်းမြေရနာတချို့ကိုပဲအမေရိကန်လူလူကနေနေပါပါသိရှိခဲ့ကြတာပါအခု24နှစ်အကြာမှာဒီ GSP အဆင့်ကိုပြန်ပြီးပေးဖို့တာမကြီးတို့ကစဉ်းစားနေတယ်ဆိုတော့ဒီအတွက်ဘယ်လိုများရှုမြင်ထားချက်ရှိပါသလဲဒီကနေ့ခင်ဗျားတို့မြန်မာနိုင်ငံရဲ့ထွက်ကုန်တွေဟာအများကြီးရှိနေပါပြီဒါကြောင့် GSP အဆင့်အတန်းပြန်ရခြင်းအားဖြင့်မြန်မာနိုင်ငံအတွက်ဘယ်လိုအကျိုးကျေးဇူးတွေဖြစ်ထွန်းမယ်လို့ရှုမြင်ထားပါသလဲခင်ဗျာ
So the whole point of GSP is to helpcreate jobs and create economic opportunities through exports.
DGSP စနစ်ကြီးတစ်ခုလုံးကိုခြုံငုံထားတဲ့အချက်ကတော့အလုပ်ကံတွေဖန်တီးရေးနဲ့စီးပွားရေးဆိုင်ရာအခွင့်အလမ်းတွေဖန်တီးရေးတို့မှာအထောက်အကူဖြစ်ဖို့ပါ။ဒီအတွက်အမေရိကန်အနေနဲ့ဖွံ့ဖြိုးဆဲနိုင်ငံကကွန်ပစ္စည်းတွေကိုအခွန်မကောက်ဘဲနဲ့တင်သွင်းခွင့်ပြုနေတာပါ။မြန်မာနိုင်ငံဟာတန်ရန်ဇာတတွေကိုတဘာဝထွက်ကုန်ပစ္စည်းတွေကိုပေါ်ကျော်ဝပြီးတော့ဒီနှစ်အကုန်လုံးမှာအမေရိကန်ပြည်တော်စုစီကနေ GSP အဆင့်အတန်းပြန်လည်ပေးအပ်ခြင်းခံရဖို့နဲ့အကျိုးကျေးဇူးတွေခံစားရရှိဖို့အလားအလာတွေအမြောက်အများရှိနေပါတယ်ဒီနေရာမှာအရေးကြီးဆုံးအချက်အဖြစ်ကျွန်တော်တို့အထူးဂရုပြုရမှာကမြန်မာနိုင်ငံရဲ့ဘလို့ထွက်ကုန်ပစ္စည်းတွေဟာအမေရိကန်ပြည်ထောင်စုမှာသူများနဲ့ဈေးချင်းရှင်နိုင်မလဲဆိုတာပါမြန်မာနိုင်ငံဟာ GSP အဆင့်တန်းရရှိလာတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာသူများနဲ့အရှင်ပြိုင်နိုင်ဆုံးထွက်ကုန်ပစ္စည်းတွေတင်ပို့နိုင်ရေးအဆင့်သင့်ဖြစ်နေဖို့ပါအ
ဲ့လိုဆိုရင် GSP အဆင့်တန်းကိုပြန်ပြီးပေးအပ်တဲ့အခါမှာမြန်မာနိုင်ငံကနေကြောင်းမြေရနာတွေအမေရိကန်ပြည်ထောင်စုကိုတင်ပို့ရောင်းချရေးအခြေအနေကဘယ်လိုရှိပါလဲ။ဒါကကွဲလွန်သူအမေရိကန်အောက်လွှတ်တော်အမတ် Tom Lantos ကမခရလုပ်ပြီးတော့ကွန်ဂရက်လွှတ်တော်ကပြတ်ထန်းထားတဲ့ဒီမိုကရေစီအရေးကိုစန့်ကျင်သည့်အာဏာရှင်ကိုတိုက်ဖျက်ရေးကြိုးပမ်းမှုဥပဒေ Junta Anti-Democratization Effort JADE လို့ခေါ်တဲ့ဥပဒေကရှိနေတာကြောင့်ပါမြန်မာနိုင်ငံကကြောင်းမြေရနာတွေအမေရိကန်ပြည်ထောင်စုကိုပြန်ပြီးတင်ပို့ရေးကိုစဉ်းစားထားပါတော့ခင်ဗျာ
You're correct in that piece of legislation is still there and still affects those
မြန်မာနိုင်ငံကကြောင်းမြေရနာတွေတင်ပို့ရောင်းချရေးကိုအမေရိကန်လွှတ်တော်ကပိတ်ဆို့ပြဋ္ဌာန်းထားတဲ့ဥပဒေကတည်ရှိနေသေးပါဒီရနာပစ္စည်းတွေအပေါ်မှာပိတ်ဆို့မှုတက်ရောက်နေတော့မှာပဲဒါပေမဲ့မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်ပို့နိုင်တဲ့တခြားသောထွက်ကုန်ပစ္စည်းတွေအများကြီးရှိပါတယ်ဥပမာအားဖြင့်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍထွက်ကုန်ပစ္စည်းတွေဟာအကျိုးမြတ်ရှိမယ်လို့မှန်းဆချက်တွေရှိနေပါတယ်။ဒါကြောင့်လဲကျွန်တော်တို့ကမြန်မာအစိုးရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ချင်တာပါ။မြန်မာနိုင်ငံကို GSP အဆင့်အတန်းဘလို့အချိန်အခါမှာဘလို့နီးနဲ့ပေးအပ်မယ်ဆိုတာကိုအမေရိကန်အစိုးရကပိုင်ဖြတ်နိုင်ရေးအတွက်ကျွန်တော်တို့ကကူညီချင်ပါတယ်
။မြန်မာနိုင်ငံကနေစိုက်ပျိုးရေးကဏ္ဍထွက်ကုန်တွေတင်ပို့ရေးပုံပြီးတွန်းအားပေးခြင်းတယ်လို့တာမတ်ကြီးကအခုလိုပြောတော့စောစောကလည်းတာမတ်ကြီးကဟောပြောပွဲမှာမြန်မာနိုင်ငံကနေအလှကုန်ပစ္စည်းထုတ်လုပ်ရေးတဘာဝပန်းပင်ပန်းပွင့်တွေတင်ပို့ရေးကိုလည်းထက်သွင်းပြောကြားသွားတာရှိနေတော့တနိုင်ငံအကျိုးတူကုန်သွယ်ရေးအတွက်မြန်မာနိုင်ငံကနေစွိုင်းဘင်းပေးပုတ်တင်ပို့ရေးကိုစဉ်းစားထားပါလားခင်ဗျာဘာကြောင့်လဲဆိုတော့ဇီဝလောင်စာအဖြစ်ပေးပုတ်ကနေဒီဇယ်စီထုတ်လုပ်နိုင်တာကြောင့်ပေးပုတ်ထုတ်တဲ့ပဲပင်ကိုအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းဒေသတွေမှာအကြီးအကျယ်စိုက်ပျိုးကြပါတယ်။ဒါပေမဲ့မနစ်ကအဲ့ဒီဒေသတွေမှာမိုးအောင်ရေရှားဖြစ်တာကြောင့်အမေရိကန်ပဲပုတ်တွေရှားသွားပြီးတော့ကမ္ဘာပဲပုတ်ဈေးမှာတောင်ဈေးတွေခေါင်ခိုက်အောင်တက်သွားခဲ့ပါတယ်။ဒီလိုအခြေအနေမှာပဲပုတ်ရှားနေတဲ့အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံမှာပဲပုတ်တွေထုတ်လုပ်ပြီးတင်သွင်းဖို့ကိုစဉ်းစားတတ်ချက်ရှိပါလားခင်ဗျာ
What's so exciting about where we are right now is that there's infinite potential in our trade and investment relationship
ဒါကိုပြောရရင်လောလောဆယ်ကျွန်တော်တို့ရောက်ရှိနေတဲ့အနေအထားဟာတိတ်ပြီးတော့စိတ်လုံရှားစရာကောင်းပါလေအမေရိကန်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုအလားအလာတွေရှိနေတာမှာကွန်ပစ္စည်းအမဲအကန့်အသတ်မထားဘဲနဲ့စဉ်းစားကြမယ်ဆိုရင်ပဲပုတ်ပဲဖြစ်ဖြစ်အလှကုန်ပစ္စည်းပဲဖြစ်ဖြစ်ဆံပဲဖြစ်ဖြစ်ယုံတယ်ပဲဖြစ်ဖြစ်နိုင်ငံလုံးအတွက်အကျိုးရှိမဲ့ထုတ်ကုန်ပစ္စည်းတွေ တင်ပို့မှုကြီးထွားလာမယ့်အလားအလာအများကြီးရှိနေပါတယ်ကျွန်တော်တို့စိတ်လို့ရှားနေတယ်လို့အမေရိကန်စားသုံးသူလူထုတွေကလည်းစိတ်လို့ရှားနေတာပါနှစ်ဖက်လုံးအတွက်ပြောရရင်အမေရိကန်ကွန်ပျူစီတွေမြန်မာနိုင်ငံကိုတင်ပို့ဖို့နဲ့မြန်မာနိုင်ငံကနေအမေရိကန်ပြည်တော်စုတွေကိုရောက်ရှိလာမယ့်ကွန်ပျူစီအစ်စ်ဆန်တွေစမ်းသက်သုံးဆွဲရမှာကိုစိတ်လို့ရှားနေကြတာပါကျွန်တော်မြန်မာနိုင်ငံကိုလာရတဲ့တာဝန်တစ်ခုလုံးကိုကြည့်ရင်နှစ်နိုင်ငံကြားမှာကုန်သွယ်ရေးနဲ့ယင်းနီးမြုပ်နှံမှုကဏ္ဍတွေတိုးတက်ကြီးထွားလာအောင်လုပ်ကံဆောင်ရွက်ရေးအတွက်လေးကယူပြုဖို့ပါ
23နှစ်အတွင်းမြန်မာနိုင်ငံကိုပထမဆုံးအချိန်ကျွန်တော်ပြန်ရောက်တဲ့အခါကျွန်တော်တွေ့ရတာကအထည်ချုပ်လုပ်ငန်း Garment Industry ဟာမြန်မာနိုင်ငံမှာအထိုင်ကျနေပါတယ်။ဒါပေမဲ့ဒီလုပ်ငန်းကနေအမေရိကန်ပြည်ထောင်စုကိုအထည်တွေတိုက်ရိုက်မတင်ပို့နိုင်ပါဘူး။ပိတ်ဆို့ထားချက်ရှိနေလို့ပါ။တခြားနိုင်ငံကဖောက်သွေးတွေစီကိုပဲသူတို့ကတင်ပို့ကြပါတယ်။မြန်မာပြည်မှာလုပ်တည် Made in Myanmar ဆိုတဲ့ဒစိမ့်မပါဘဲနဲ့တင်ပို့ကြပါတယ်။ဆိုတော့အဲ့ဒီသူတို့ဖောက်သွေးတွေကအမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကအဝတ်အထည်တွေကိုတခြားတစိတက်ပြီးတင်ပို့ခြင်းတင်ပို့ကြပါပဲကျွန်တော်တို့လည်းမသိနိုင်ဘူးအဲ့တော့အခုခါမှာမြန်မာနိုင်ငံမှာကောင်းကောင်းကြီးအသားကျနေတဲ့အထည်ချုပ်လုပ်ငန်းကထွက်ကုန်တွေအပေါ်မှာကအမေရိကန်ပြည်ထောင်စုကိုတင်သွင်းရေးဘယ်လိုစဉ်းစားထားပါလဲခင်ဗျာ
Well and this country has a history in the past with respect to
မြန်မာနိုင်ငံဟာအရင်တုန်းကအားကစားအဝတ်အထည်တွေတင်ပို့ခဲ့မှုတွေတမန်ရှိခဲ့ပါတယ်ဒီကနေ့အတွက်ကဘာတဝန်းလုံးကယင်းနည်းမြုပ်နှံသူတွေကအကြီးအကျယ်စိတ်ဝင်စားနေတာကိုလည်းထင်ထင်ရှားရှားတွေ့နေရပါတယ်။ဒီကနေ့မှာအခွင့်အရေးတစ်ရက်အဖြစ်ဈေးချင်းပြိုင်နိုင်မဲ့ဝတ်ထည်တွေကိုမြန်မာနိုင်ငံကနေထုတ်လုပ်ဖို့ယင်းနည်းမြုပ်နှံသူတွေကအာရုံစိုက်နေပါတယ်။ကျွန်တော်တို့ကလည်းဒီကနေ့ကိုထပ်ပြီးတော့စောင့်ကြည့်နေပြီးတော့ကုန်သွယ်ရေးနဲ့ယင်းနည်းမြုပ်နှံမှုဆိုင်ရာနှစ်နိုင်ငံဆက်ဆံရေးတိုးတက်မြင့်မားလာဖို့လုပ်ကိုင်နေပါတယ်
။ကျွန်တော်နောက်ဆုံးမေးချင်တာကကုန်သွယ်ရေးနဲ့ယင်းနည်းမြုပ်နှံမှုမူပေါင်းသဘောတူညီချက်Trade and Investment Framework Agreement TIFA TIFA အကြောင်းပါကျွန်တော်နားလည်ထားသလောက်အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတနိုင်ငံကိုလွတ်လပ်စွာကုန်သွယ်ရေးခွင့်ရေးတွေမပေးခင်ပါဒီ TIFA သဘောတူညီချက်ကိုအစပြုလုပ်ငန်းအဖြစ်အရင်လှုပ်ဆောင်ပါတယ်ကုန်သွယ်ရေးလွတ်လပ်ခွင့်ဆိုတာမှာအကောက်ကုန်ကင်းလွတ်ခွင့်ပေးပြီးတော့မြန်မာနိုင်ငံတွေကသွင်းကုန်တွေအမေရိကန်ပြည်ထောင်စုတဲရောက်ရှိလာမှာမျိုးပါဒီတော့ဒီတီဖာအစပြုလုပ်ငန်းလှုပ်ဆောင်စဉ်မှာအမေရိကန်ပြည်ထောင်စုအတွက်ဘလို့အကျိုးကျေးဇူးရှိနိုင်တယ်လဲဆိုတာကိုကျွန်တော်သိချင်ပါတယ်။ကျင်းစီဘောအကျိုးကျေးဇူးရှိမဲ့မြန်မာနိုင်ငံအတွက်ကျွန်တော်မေးတာမဟုတ်ပါဘူးခင်ဗျ
။ So a TIFA is basically a structured dialogue where our two countries can have the opportunity on focusing
TIFA လို့ခေါ်တဲ့ကုန်သွယ်ရေးနဲ့ယင်းနည်းမြုပ်နှံမှုမူပေါင်းသဘောတူညီချက်ဆိုတာကအခြေခံအဖြစ်တော့တိစောက်မှုဆိုင်ရာတွဲဆုံဆွေးနွေးမှုတမျိုးပါပဲကျွန်တော်တို့နိုင်ငံခြားမှာဘလို့ခွင့်လန်းတွေရရှိလာမလဲကုန်သွယ်ရေးနဲ့ယင်းနည်းမြုပ်နှံမှုဆက်ဆံရေးတွေမှာဘလို့အကျိုးကျေးဇူးတွေဖြစ်ထွန်းနိုင်မယ်ဆိုတာအာရုံစိုက်ဖို့ပါပဲဒါကလည်းနီးလန်းနှစ်သွယ်ရှိပါတယ်တနည်းကတော့ဒီတီဖာကိုအသုံးပြုပြီးတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံရဲ့ကုန်သွယ်ရေးကြီးထွားလာဖို့တကယ်လက်တွေ့အကူအညီပေးနိုင်တဲ့ခွင့်လန်းတွေကိုရှာဖွေနိုင်တဲ့နီးလန်းပါအော်ဒီနီးကဒီတီဖာအတွက်နဲ့အမေရိကန်ပြည်ထောင်စုအတွင်းအကျိုးကျေးဇူးဖြစ်စေမယ့်နည်းလမ်းတွေအများကြီးရှိပါတယ်။အဲဥပမာပြောရရင်မြန်မာနိုင်ငံမှာအမေရိကန်တွေယင်းနည်းမြုပ်နှံမှုတီဖာကြောင့်ရရှိနိုင်ပါတယ်။ဒါကလည်းတာဝန်သည့်ယင်းနည်းမြုပ်နှံမှုအတွက်တော့ခွင့်ရေးပါ။ကျွန်တော်တို့နည်းလမ်းနှစ်သွယ်လုံးကိုအသုံးပြုနိုင်ပါတယ်။ GSP အဆင့်ရရှိမှုကိုအသုံးချခြင်းဟာမြန်မာနိုင်ငံအတွက်အောင်မြင်မှုအရှိဆုံးနည်းလမ်းလို့ကျွန်တော်ထင်ပါတယ်။ဒါဟာအမေရိကန်တွေမြန်မာနိုင်ငံမှာလာရောက်ပြီးတော့တာဝန်သည့်ယင်းနည်းမြုပ်နှံကြဖို့အာယုံဆိုင်ရေးအတွက်ကိုလည်းအပေးကူညီရာရောက်ပါတယ်။ဒါကအမေရိကန်ပြည်ထောင်စုကရရှိမဲ့အကျိုးကျေးဇူးပါ။ဒါကြောင့်ကျွန်တော်တို့အနာဂတ်ကိုမျှော်ကြည့်လိုက်ရင် GSP ပဲဖြစ်ဖြစ် TIFA ပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်အမေရိကန်နဲ့အာဆီယံတို့ရဲ့ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်ဖြစ်ကမ္ဘာကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့စီးစနစ်တွေနဲ့ကျွန်တော်တို့နိုင်ငံခြားမှာဆောင်ရွက်ရမယ့်ဘတ်စုံကုန်သွယ်ရေးပဲဖြစ်ဖြစ်ဒါတွေကနိုင်ငံခြားကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာဆက်ဆံရေးမြင့်မားလာမှုနဲ့ဒါကိုအသုံးချပြီးတော့မန္တလေးရဲ့လှုပ်ဆောင်နေစေပြုပြင်ပြောင်းလဲရေးတွေကိုတွန်းအားပေးသွားနိုင်မှာပဲဖြစ်ပါလေ
။ကျေးဇူးတင်ပါတယ်ခင်ဗျာ။